Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Happy Valentine Day ဖြစ်ကြပါလိမ့်မယ်နော်။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့မနေ့ကအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီဗျာ။ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။အရင်ဆုံးသတင်းတွေတင်ဆက်တဲ့အခါမှာတော့ဒီထိတ်တန်းရောက်သတင်းတွေထဲမှာရိုဟင်ဂျာတွေဘေးကင်းစွာပြန်နိုင်ဖို့ဂျီတေနိုင်ငံကလှူလာတဲ့အကြောင်းရုရှားအပါအဝင်ဥရောပလုံခြုံရေးအဖွဲ့တွေနဲ့ဆွေးနွေးဖို့ယူကရိန်းကတောင်းဆိုလိုက်တဲ့အခြေအနေတခါတူနီးရှားမှာဒီမိုကရေစီကျဆင်းတော့မှာလားဆိုတဲ့သတင်းတွေနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေနဲ့ဒီသတင်းပေးပို့ချက်တွေကိုကြားရပါမယ်။အဲ့ဒီတည်းကတခုကတော့
ဟိုအဓိကတော့ငင်းညာရေးဆိုတာကြိုးစားရတဲ့ကိစ္စပဲပေါ့နော်။အဲ့တော့သွေးမထွက်တဲ့နိုင်ငံရေးငင်းညာရေးဆွေးနွေးမှုအောင်မြင်ရင်သွေးထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့။ဒါကြောင့်မလို့ကျွန်တော်တို့ကတော့သွေးမထွက်တဲ့ဒီနိုင်ငံရေးငင်းညာရေးဆွေးနွေးတာဟာတန်ကြီးဆိုအကောင်းဆုံးပဲလို့ကျွန်တော်တို့မြင်ပါတယ်။
ညဉ့်ညင်းရေးအကျိုးညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီရဲ့ဖိတ်ကြားမှုအပေါ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုမကြခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာအခုရဲ့ပိုင်းအတွင်းမှာပဲထင်ရှားလာနေခြင်းပါပဲ။ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေနေတည်ထောင်ခံရမှုအတွက်အမေရိကန်ကထားရှိတဲ့ဂတိတိုင်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုလာမယ့်ရက်အနည်းငယ်အတွင်းဗုဒ္ဓဟူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်လာရင်အမေရိကန်ကမဟာမိတ်တွေနဲ့အတူလက်တွဲပြီးစင်စင်နေနေပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတကိုသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတန်တမန်တွေရဲ့ကမ်းလှမ်းမှုတွေကလည်းတင့်မမှုတွေပြည့်ရောက်မသွားပေမဲ့ရုရှားဝင်ရောက်ကျူးကျော်မဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမန်ရေးနီးလန်းနဲ့ရောတားဆီးမှုတွေပါဆက်ပြီးလုပ်ဖို့အရေးကြီးကြောင်းသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကတော့ရုရှားအနေနဲ့ယူကရိန်းကိုဒီသတင်းပတ်ထဲမှာဝင်ရောက်ကျူးကျော်မလားဒီသတင်းပတ်အကုန်ဘေကျင်းအိုလံပစ်ပွဲပြီးချိန်မှာဝင်ရောက်မလားဆိုတာကိုအမေရိကန်ကမခန့်မှန်းနိုင်ပေမဲ့တကယ်အဓိကဆစ်ဆင်ရေးတက်လှုပ်လာနိုင်တာကတော့တိတာထင်ရှားနေတယ်လို့CNN သတင်းဌာနရဲ့မေးမြန်းခန်းမှာပြောကြားထားတာပါ။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကင်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျမန်သမ္မတဖရန့်ခ်ဝေါ်လ်တစတိုင်းမီယာကတင်းငွေနေမှာတောင်းဆိုလိုက်ပါတယ်
။ Ich appelliere an Präsident Putin, lösen Sie die Schlinge den Hals der Ukraine.
ယူကရိန်းရဲ့ဒေနူကဂျူဝင်းကိုဖြေလျှော့ပေးဖို့သမ္မတပူတင်ကိုကျွန်တော်လှိုင်းလဲစွာမြစ်တာရက်ခံပါတယ်။ဥရောပဒေတာမှာငင်းချင်ရင်တည်မြဲမဲ့လမ်းကြောင်းရှာနေတဲ့ကျွန်တော်တို့နဲ့လက်တွဲပါလို့ပြောသွားတာပါ။ဂျမန်သမ္မတစတိုင်မီယာကိုဒုတိယအကြိမ်၅နှစ်တက်တန်းအတွက်လွှတ်တော်အထူးအစည်းအဝေးကနေတနည်းနည်းနဲ့ပြန်လည်ရွေးကောက်တင်မြှောက်ပြီးဂျမန်လွှတ်တော်ဥက္ကဋ္ဌနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတစတိုင်မီယာကအခုလိုပြောကြားလိုက်တာပါ။ဥရောပအရှေ့ပိုင်းမှာစီးရေးပဋိပက္ခဖြစ်နေအန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီကရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ရုရှားကတပ်ရင်အားဖြည့်တင်းနေတယ်ဆိုတာထင်ရှားတယ်လို့ဒါဟာယူကရိန်းအတွက်ချိန်ချောက်မှုဖြစ်နေကြောင်းဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းကပြည်သူတွေအနေနဲ့ချိန်ချောက်မှုနဲ့ကြောက်ရွံ့မှုကင်းကင်းနဲ့နေရမယ့်ရပိုင်ခွင့်ရှိတယ်လို့ဒါကိုဖျက်ဆီးပိုင်ခွင့်မရှိတဲ့အတွက်ချိန်ချောက်လာသူဘယ်သူကိုမဆိုအားလုံးကဝိုင်းပြီးပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှာရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတပ်ရင်အားအလုံးရင်တုံ့ပြန်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ဝင်တွေနဲ့ပါ48နှစ်အတွင်းတွေ့ဆုံဆွေးနွေးခြင်းလို့ယူကရိန်းကတင်းနှင်းကလေးနေမှာပြောပါတယ် ယူကရိန်းနယ်စပ်မှာရုရှားကတပ်သားတစ်သိန်းကျော်ချထားပြီးတိုင်အားဆက်လက်တိုးမြင့်နေတဲ့အတွက်ဒေသရင်းတင်းမာမှုတွေတိုးနေတာသတင်းပတ်နဲ့ချီကြားလာနေပြီဖြစ်ပါတယ်။အမေရိကန်ကတော့ယူကရိန်းကိုရုရှားကအချိန်မရွေးဝင်သိမ်းနိုင်ချေရှိနေတယ်လို့ပြောပေမဲ့ရုရှားကဒါကိုငြင်းဆုံနေတဲ့အပြင်အနောက်နိုင်ငံတွေဟာစိတ်ချောက်ချားနေကြတယ်လို့ဆွဆဲပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတော့အခုလိုရုရှားရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာဗီယက်နမ်သဘောတူညီချက်အရဖြေရှင်းပေးဖို့ယူကရိန်းရဲ့တောက်ကြနေတောင်းဆိုချက်ကိုရုရှားဘက်ကမတုံ့ပြန်ခဲ့ဘူးလို့ပြောပါတယ်။ဒါကြောင့်နောက်တစ်ဆင့်အနေနဲ့ရုရှားဘက်ကတိုင်အားတိုးပြီးချနေတာယူကရိန်းနယ်စပ်တစ်ကျောနဲ့ရုရှားကယာယီသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသတွေမှာတပ်တွေပြန်ချနေတာနဲ့ပတ်သက်ပြီးရုရှားနဲ့တခြားပါဝင်တဲ့နိုင်ငံတွေအားလုံးနဲ့48နိုင်ငံအတွင်းတွေ့ဆုံဆွေးနွေးလိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးက Twitter ကနေပြောပါတယ်။အာဂန်နစ္စတန်ရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထပ်ဝက်လောက်ကို2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းတည်ကြည်ထန်ရသူတွေရဲ့မိသားစုတွေကိုပေးအပ်ဖို့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်ဖို့အာဖဂန်သမ္မတဟောင်းဟာမစ်ဂါဇာယီကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ 9/11 တိုက်ခိုက်မှုမှာအသက်ဆုံးရသူတွေရဲ့မိသားစုတွေနဲ့အတူအာဖဂန်ပြည်သူတွေလည်းခံစားရတယ်လို့ဆန္ဒမိပေမဲ့အာဖဂန်ပြည်သူတွေရဲ့ငွေကိုထိန်းချုပ်တာတိမ်းယူတာမျိုးကတော့တရားမျှတမှုမရှိတယ်လို့အလွန်ကြမ်းကြုတ်ရက်စက်မှုဖြစ်တယ်လို့လည်းကာဘူးကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်တနင်္လာနေ့မနေ့ကင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းပြီးဂုဏ်သိက္ခာရှိစွာနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်နိုင်ငံကလိုလားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာပြည်ထောင်စုအမတ်ကြီးရောဘတ်ချက်တတန်ဒစ်ဆန်ကနိုင်ငံတကာဖိုရမ်တစ်ခုမှာပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းကအခြားဒုက္ခသည်တွေလိုပဲရိုဟင်ဂျာလူဦးရေအများစုကလည်းအိမ်ပြန်ကျင်ရတယ်လို့ဒါကာမြို့တော်မှာပြုလုပ်တဲ့ Meet the Reporter ဆွေးနွေးပွဲမိကွန်းမှာသူကထည့်သွင်းပြောကြားခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုအစားအသောက်အမိုးအကာရေနဲ့တန့်ရှင်းမှုအပိုင်းမှာရောကိုဗစ်ကာကွယ်ဆေးထိုးပေးတဲ့ကိစ္စတွေမှာပါဘင်္ဂလားဒေ့ရှ်ကဖြည့်ဆည်းဆောင်ရွက်ခဲ့တာကိုဗြိတိရှ်တန်အမတ်ကြီးကချီးကျူးပြောဆိုပါတယ်ရိုဟင်ဂျာပြည်ထနာအကြက်တွေကိုဗြိတိန်ကမိမထားကြောင်းတန်အမတ်ကြီးကပြောကြားပြီးအာဆီယံအထူးတန်တမန်ရဲ့ကြိုးပမ်းအားထုတ်မှုကိုထောက်ခံအားပေးတယ်လို့လည်းဆိုပါတယ်ရိုဟင်ဂျာဒုက္ခသည်အကြက်တွေကန့်တွဲဖြည့်ဆည်းရမှာ2019ခုနှစ်ကလေးကဗြိတိရှ်ပေါင်စတာလင်ငွေတန်320ကျော်ကိုလှူဒန်းခဲ့တယ်လို့လည်းသူကပြောပါတယ်ခင်ဗျာတူနီးရှားနိုင်ငံမှာအဓိကကြတဲ့တရားစီရင်ရေးစောင့်ကြည့်အဖွဲ့တစ်ခုကိုသမရခိုင်ဆိုင်ယက်ကတနင်္ဂနွေနေ့မှာအစ်စ်ပြန်လည်ဖွဲ့စည်းလိုက်ပြီးတရားသူကြီးတွေကိုယာတူးကဖေရှားပိုင်ခွင့်နဲ့လက်ရှိဆန္ဒပြပွဲတွေတားဆီးပေးပင်နိုင်ခွင့်အာဏာကိုလည်းသူကရယူလိုက်ပါတယ်တနင်္ဂနွေနေ့ကသမရရဲ့အဲ့ဒီအမိန့်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲလွတ်လပ်တဲ့တရားစီရင်စနစ်ပျောက်ကွယ်သွားမှာကိုစိုးရိမ်တဲ့ယာနဲ့ကြည်တဲ့ပြည်သူတွေဟာကျွန်းင်းမြို့လေကောင်မှာစူဝေးဆန္ဒပြခဲ့ကြပါတယ်နိုင်ငံတွင်းမှာလွတ်လပ်တဲ့တရားစီရင်ရေးကိုထိပါလာတယ်ဆိုပြီးတရားသူကြီးတွေကနိုင်ငံတဝန်းတရားရုံးတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာပဲ CSM လို့အတူကောက်ခေါ်တဲ့အစင့်မြင့်တရားရေးကောင်စီကိုသမရဆိုင်ယက်ကဖြတ်သိမ်းလိုက်တဲ့အမိန့်ထုတ်ခဲ့တာပါသမရထုတ်ပြန်လိုက်တဲ့အမိန့်ထဲမှာယာယီတရားရေးကောင်စီချုပ်ဆိုတာကိုအသစ်ဖွဲ့စည်းလိုက်ပြီးအဲ့ဒီအဖွဲ့ထဲမှာသမရရဲ့စိတ်ကြိုက်ခံထားတဲ့ပုဂ္ဂိုလ်တချို့ပါဝင်တယ်လို့ဒီကောင်စီမှာတာဝန်ထမ်းဆောင်ဖို့ပြက်ကွက်မဲ့ဘယ်တရားသူကြီးကိုမဆိုတာဝန်ကရက်ဆိုင်နိုင်တဲ့အာဏာကိုပါသမရကရယူလိုက်တာပါဆိုင်ကအခုလိုဥပဒေကဲ့သို့အာဏာတည်စေတဲ့အမိန့်တွေနဲ့မအုပ်ချုပ်ခင်ပြီးခဲ့တဲ့နှစ်ဇူလိုင်လကလေးကအစိုးရကိုဖျက်သိမ်းခဲ့တယ်လို့ပါလီမန်ကိုပါရက်ဆိုင်ခဲ့ပါတယ်ဒါကြောင့်အာရဗ်နေဦးတော်လိုင်းကြီးမှာဒီမိုကရေစီအပြောင်းအလဲကိုလုပ်နိုင်ခဲ့တယ်လို့ယူဆနိုင်တဲ့တူနီးရှားနိုင်ငံမှာအခုတော့လွတ်လပ်မှုတွေကွယ်ပြောက်လာမှာလားဆိုတာကိုစိုးရိမ်နေကြပါလေခင်ဗျာကနေဒါအနေနဲ့အစိုးရအမိအာဏာကိုတုံးပြီးအမ်ဘက်ဆေဒါတရားပိတ်ဆို့ဆန္ဒပြနေတာကိုရှင်းလင်းပေးဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုမြစ်တာရက်ခံလိုက်ပါတယ်ကနေဒါနဲ့အမေရိကန်နယ်စပ်ဖြတ်ကျော်တဲ့အမ်ဘက်ဆေဒါဘရစ်တရားကြီးကိုပိတ်ဆို့ပြီးဆန္ဒပြနေတဲ့ ထရကားသမားတွေနဲ့ကနေဒါရဲတွေကြားတင်းငွေနေအထိအခြေအနေတွေဆက်လက်တင်းမာနေဆဲဖြစ်ပြီးစနားပြသူတွေကိုဖယ်ရှားနိုင်ခြင်းမရှိသေးပါဘူး။ကားသမားတွေဟာကိုဗစ်ဆိုင်ရာကန့်သက်တားမြစ်ချက်တွေကိုမကျေနပ်လို့ဆန္ဒပြနေတာပါ။ဒီနေဆက်တရားဟာကုန်စည်စည်းစင်းမှုအတွက်အရေးပါလာပြီးပြီးခဲ့တဲ့တနင်္လာနေ့ကလေးကထရကားနဲ့အင်စီးကားတွေလမ်းအသွားပြန်ယာဉ်ကြောနှစ်ခုစလုံးကိုပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။ Ambassador တရားဟာကနေဒါဝန်ဆောင်မြို့နဲ့American Detroit မြို့ကြားဆက်သွယ်ထားတဲ့အဓိကကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်ပြီးနေ့စဉ်ကုန်သွယ်မှုပမာဏဒေါ်လာတန်360ဝန်းကျင်မှာရှိပါတယ်ခင်ဗျာ။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်နေရတနင်္ဂနွေနေ့အထိကမ္ဘာတစ်ဝှမ်းကိုဗစ်ကူးစက်သူတန်း410ကျော်နဲ့သေဆုံးသူ 5.8 တန်းကျော်ရှိပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာကူးစက်သူပေါင်း89တန်းကျော်နဲ့သေဆုံးသူ9သိန်းကျော်ရှိပြီးကူးစက်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။အိန္ဒိယမှာတော့မနေ့ကအထိကူးစက်သူပေါင်း42တန်းကျော်နဲ့ဒုတိယအများဆုံးကူးစက်မှုဖြစ်ပါတယ်။အိန္ဒိယမှာအခုချိန်ထိကိုဗစ်ကြောင့်သေဆုံးသူ9သိန်းကျော်ရှိနေပါပြီ။ဘရာဇီးနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ကူးစက်သူ3,400ကျော်နဲ့သေဆုံးသူ900နီးပါးရှိပါတယ်။ဥရောပမှာတော့အီတလီမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူပေါင်း62,000ကျော်လာကြောက်အခုချိန်ထိကူးစက်သူပေါင်း12တန်းကျော်ရှိနေပါပြီ။တောင်ကိုရီးယားမှာတော့အိုမီကရွန်ကူးစက်မှုတွေရပ်ဆက်ဆိုသလိုမြင့်တက်နေပြီးကိုဗစ်ကူးစက်သူပေါင်းအခုချိန်ထိ 1.3 တန်းရှိပါတယ်။ထိုင်းနိုင်ငံမှာတော့စနေနေ့တရက်တည်းကိုဗစ်ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 25 ယောက်ရှိပါတယ်။အခုချိန်ထိဒီကမ္ဘာလုံးမှာလူဦးရေ 10 ဘီလီယံကျော်ကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။သတင်းလာနေမယ်ခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဒီသတင်းပြပွချက်တွေတွေးဆုံမေးမြန်းခန်းတွေနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်မှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီစင်ရတုပြည်တော်စုနေအခမ်းအနားအပြီးမှာထာဝရငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့တက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အတော်များများမှဆုံးပြပိုင်ခွင့်ရှိတဲ့သူတွေမပါဝင်တာကြောင့်ဒီငင်းငင်းရေးဆွေးနွေးပွဲကိုမကျင်းပနိုင်ခဲ့ပဲဖြစ်ခဲ့ရပါတယ်။ငင်းငင်းရေးအကြိုဆွေးနွေးပွဲအစားတွေးဆုံဆွေးနွေးပွဲကိုသာကျင်းပနိုင်ခဲ့ပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ VOA သတင်းတော့ကိုမိုးစောကနေသတင်းပေးပို့ပါတယ်ဗျာ။
မြန်မာစီလုံးကြီးကြီးရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီနဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစလရီဟာ7နှစ်ကျော်လောက်မှနေပြည်တော်က MICC2 ခန်းမမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲကိုမူလကထောင်ရငြိမ်းချမ်းရေးအကြိုညီတိုင်းဆွေးနွေးပွဲအဖြစ်ကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့အတော်များများကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်တာရဲ့မူလကလေးကငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိဘူးဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတာကြောင့်တွေ့ဆုံဆွေးနွေးပွဲအဖြစ်သာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြတ်ရာစာလင်းကအခုလိုပြောပါတယ
်။သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအခြေပြုပြီးတော့မှဒီငြိမ်းချမ်းရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ဘက်ကရှင်းပြတယ်။ဒီမှာဆွေးနွေးဆုံးဖြတ်နိုင်ကြမှရှိသလိုလို့ဆိုရင်လည်းကိုယ့်ရဲ့ကောင်းဆောင်ကိုစီပေါ်တည်သွားပါ။အရှင်မရင်းမေးလို့ရတယ်။အရှင်မရင်းဆက်တယ်လို့ရတယ်ဆိုတော့ဟုတ်ကဲ့မျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ပြောပြတယ်ဒီအဓိကကတော့သူတို့တော့ရှင်နဲ့နိုင်ငံကြီးဒီမှချက်တွေကိုပြောပြတာပ
ါဆွေးနွေးပွဲမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတဲ့2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ရာစာလင်းအနေနဲ့လည်းဒီချက်ကိုအဓိကဆွေးနွေးခဲ့တယ်လို့ပြောပါတယ်ညနေပိုင်းမှာတော့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတဖွဲ့ချင်းပြည်ဆောင်ဆွေးနွေးတာတွေရှိခဲ့ပါတယ်။မွန်ပြည်သက်ပါတီကဒီကနေ့ဆွေးနွေးတဲ့အခြေအနေကိုပါတီတာဝန်ရှိသူတဦးကအခုလိုပြောပါတယ
်။အဓိကတော့ဒီနေ့လေ17နှစ်လောက်ကဆွေးနွေးပွဲလေးတော့လုပ်ဖြစ်တယ်။တွေ့ဆုံပွဲပေါ့နော်။တွေ့ဆုံပွဲလေးထဲမှာတော့သူကတော့ဒီအဖွဲ့စည်းလိုက်ပေါ့နော်။အဲ့ဒါပါတီများဆွေးနွေးကြရာကြည့်ပါတယ်လို့တော့ဟိုလမ်းကြောင်းပြုတ်ပြီးတော့ပြောတာပဲပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့မွန်ပြည်တဲ့အနေနဲ့ကျတော့လောလောဆယ်အနေသားအရကျွန်တော်တို့ကဟိုအထူးထွေဆွေးနွေးဖို့တော့မရှိဘူးလို့ပဲပြောထားပါတယ်ခင်ဗျာ
မွန်ပြည်တဲ့ပါတီကပြည်တော်စုနဲ့အခမ်းအနားကိုကိုယ်စွဲနှုတ်ဆီလွတ်ခဲ့ပြီမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့မရှိကြောင်းပြောဆိုထားတာဖြစ်ပါတယ် ဒီနေ့ကျင်းပတဲ့ပြည်ဆောင်ဆွေးနွေးပွဲကိုကြည်တော်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့ဂျိုင်းယန်သားလက်နက်ကိုင်အဖွဲ့အနည်းဆုံး6ဖွဲ့တက်ရောက်ပြီးဝါကြီးပြည်စင်းညီရေးပါတီ JWSA ကတော့တက်ရောက်တာရှိပါဘူးအကျိုးငင်းချမ်းရေးဆွေးနွေးပွဲမဖြစ်မြောက်ဘူးဆိုရတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဒုစုစော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး85နှစ်မြောက်စင်ရတုပြည်တော်စုနေအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထောင်ရငင်းချမ်းရေးရရှိဖို့အတွက်မြို့မငင်းချမ်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားဘဲဆွေးနွေးဖို့အတွက်ဖိတ်ကြားထားပါတယ်ဒီဖိတ်ကြားချက်အပေါ်မှာတော့ဒါဟာဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်သာအဓိကဖြစ်ပြီးကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တဲ့ကြောင့်ထောက်ပြတာတွေလည်းရှိနေပါတယ
်။ဒါတော့ VOA တင်တော့အခုမိုးစောဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှတင်ပြချင်တာကတော့ဒီငင်းငယ်ဆိုင်ရာညှိနှိုင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုယ်တိုင်တက်ရောက်ခဲ့တဲ့ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးရဲ့အမြင်သဘောထားတွေကိုသိနိုင်ဖို့VOA သတင်းတော့ကိုမိုးစော်ကပဲနေပြီးတော့မှလူကိုယ်တိုင်တည်တံ့တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်နေပါလေခင်ဗျာ
ဒီကနေ့မှလည်းဆက်ပြီးပြောပါရစေဒီ February 6ရက်နေ့မှလည်းစီစဉ်ချက်ထုတ်တယ်ပေါ့လေထုတ်တယ်ဆိုတော့အဓိကကတော့ကျွန်တော်တို့ဒီနာဆန်ကာဥပဒေပေါ့လေဗိုလ်ချုပ်မှုကြီးမင်းအောင်လာရည်ပုံမှာအဒီ EU အဖွဲ့အစည်းပေါ့တိုင်းကလက်တကိုင်အဖွဲ့အစည်းကိုညီညာရေးဖိတ်ခေါ်ထားတယ်ပေါ့ဒါအကန့်တမှုတွေမရှိတဲ့ညီငယ်တွေဆိုတော့ဒီပြောတာဖိတ်ခေါ်တယ်။ဒါသမိုင်းမှာလည်းဒီလိုမျိုးဖိတ်ခေါ်တာမရှိဘူးဆိုတဲ့အကြောင်းလည်းဒီပြောရပေါ့။အဲဒါဆိုအဲ့ဒီညီငယ်ဖိတ်ခေါ်တဲ့အပေါ်မှာဥက္ကုဝင်းနေနဲ့ဘယ်လိုများနေပါလဲခင်ဗျာ
။ဟိုဒီတော့တော့ညီငယ်ရေးဆိုတော့ကြိုးစားနေကိစ္စပဲပေါ့နော်။ဆိုတော့နောက်တစ်ခုကလည်းဒီလက်နက်တိုင်းပြည်ပကချုပ်ရင်းဖို့ဆိုတော့ကအရင်ကကနိုင်ငံရေးပြဿနာပဲ။ဟောဒါကြောင့်မလို့ကျွန်တော်တို့ကဟိုကျွန်တော်တို့ဆိုလို့စကားတော့ရှိတယ်ပေါ့နော်။တွေးထွက်တဲ့နိုင်ငံရေးနဲ့တွေးမထွက်တဲ့နိုင်ငံရေးဆိုတော့အဲ့တော့သူ့မထွက်တဲ့နိုင်ငံရေးနိုင်ငံရေးဆွေးနွေးမှုအောင်မြင်ရင်သူ့ထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့သူ့ထွက်တဲ့နိုင်ငံသူ့ထွက်နေမှာပေါ့ဗျာသဘောဆိုတော့ကြောင့်မလို့ကျွန်တော်တို့ကတော့သူ့မထွက်တဲ့ဒီနိုင်ငံရေးနိုင်ငံရေးဆွေးနွေးတာဟာတန်ကြီးဆိုအကောင်းဆုံးပဲလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့အဲ့ဆိုရင်နောက်တစ်ချက်အနေနဲ့ပေါ့အခုကဒီငင်းဒီညာဆောင်ဘက်ကငင်းချိုင်းဖိတ်ခေါ်တဲ့ဟာမှာကဒီတိုင်းသားလက်နက်ကိုင်တွေပေါ့ NC လက်မှတ်ထိုးတဲ့ဖွဲ့တွေရောမထိုးတဲ့ဖွဲ့တွေရောဖိတ်ခေါ်ရဲနောက်သူပြောရရမှာတော့ဒီအကျန်းဖက်အဖွဲ့အစည်းကိုတတ်မှတ်ထားတဲ့ဟာကသူဖိတ်ခေါ်တော့ရှိဘူး။ဒါဆိုအခုကြီးတိုင်းပြည်ရဲ့မှာဖြစ်နေတဲ့နေရာမှာဆိုရင် NUG နဲ့ PDF တွေအကြီးကပေါ့လေ။ကျွန်တော်အလဲပိုင်းဒေတာတွေမှာ ठी တွေးတက်ပေါ်နေဖြစ်နေတယ်။အဲ break high တင်းချတယ်ပေါ့။အဲ့ဒီဟာကြီးဖြည့်ရှင်းဖို့အတွက်ကိုကြတော့ဘယ်လိုမျိုးမြင်ပါလဲဗျာ
။ဟိုနိုင်ငံရေးမှာကာလတစ်ခုနဲ့ပုံမတူဘူးပေါ့နော်။ဟုတ်ဒီဝေဥဒေါ်လာရေးမှာတိုင်ရင်တုန်းကတော့အဓိကလက်နက်ကိုင်ဒီပကဆိုတာ EU အနေနဲ့ပဲရှိတယ်။ဆိုတော့ EU ရဲ့အခြေခံကတကယ်ကဖက်ဒရယ်ပဲဟိုကျွန်တော်တို့ဝါရာကြီးရာလက်နက်ကိုင်ရဲ့ဝါဒီကွန်မြူနစ်ပါတီကပြောရရင်တော့အခုချိန်မှာတော့မရှိတော့လက်နက်ကိုင်ပြောရှာမှုရှိတော့ဖြစ်သွားအဲ့တော့ရှိနေတဲ့တိုင်းသား EU ကဒန်နီညာကြီးဖက်ဒရယ်ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်ဆိုတော့နေဦးတော်လည်းရကြတော့ဟိုအဓိကဒီမိုကရေစီရေးဒီလက်ဆန္ဒတွေအလဟဒါဖြစ်သွားရဲ့ဖြစ်ပဲဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပေါက်ပွဲကြမှာဖြစ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကတွဲပြီးဖြည့်ဆင်းရမယ်လို့ရတယ်။နောက်တစ်ခုကတော့အခုကာလမှာ EU ရဲ့အပြင်ကိုဒီဇက်ပေါ်အစ်စ်တွေပေါ်လာတော့အဲ့တော့ဒီ player အစ်စ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူး။အဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ဆင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကိုဖြည့်ဆင်းနိုင်တယ်လို့ပြောတာ။
အဲ့ဆိုတော့ကျွန်တော်ကိုတိထားတော့ဆိုလို့ရှင်ပေါ့လေဒီအခုဒီအာနာဟောပေါ့လေရယူထားတဲ့ဒီနားစကဘက်ကလည်းဆွေးနွေးဖို့ဆိုတဲ့ကိစ္စမျိုးကိုစကားထုတ်ပေါ်ပြောစားဆိုတော့မရှိဘူးအလားတူပဲဒီ NUG နဲ့ PDF တို့ဘာလို့ပတ်မှာလဲဆွေးနွေးဖို့ဆိုတော့မရှိဘူးဒီနိုင်ငံကြီးပြည်ထောင်ဖြည့်ရှင်းဖို့အတွက်ဆိုလို့ရှင်ကျွန်တော်မြန်မာနိုင်ငံအတွက်ဆိုဘလို့နည်းလမ်းအနေနဲ့ဖြည့်ရှင်းလို့ရတယ်နေထောင်ပြင်ပါလေခင်ဗျာ
ဆိုကျွန်တော်တို့ညင်တာကတော့နိုင်ငံရေးဆိုတာစကားပြောတာပဲဆိုတော့စကားပြောလို့အချင်းမပြေလို့လက်နက်ကိုင်ရတယ်ဆိုတော့လက်နက်ကိုင်ရင်းနဲ့တယောက်ပိုတယောက်အပြုတ်မတိုက်နိုင်ဘူးလို့ဆိုတော့ဖြစ်လာတဲ့အခါကျရင်စကားပြန်ပြောကြတာပေါ့နော်ဒါကြောင့်မလို့ဟိုအပိတ်ကြည့်ပြောတာတော့မကောင်းဘူးဟိုလုံးဝတွတ်ဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါလမ်းကိုအသေးပိတ်လိုက်တယ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုချီးကျူးဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်ဟိုပြိပကပြင်းထန်နေတဲ့အချိန်မှာအဖြစ်မထွက်သေးဘူးဆိုရင်တော့မှသူ့ဆိုဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောပါမယ်။ဟုတ
်ကဲ့ဒီတော့ကလေဥပ္ပိုလ်ကြီးတို့ဒီပါတီနေနေပေါ့ဒီနှစ်ဖက်ပြိပခဖြစ်နေတဲ့ဖက်ချာမှာဂျာလူကြောက်နေနေပေါ့နှစ်ဖက်စလုံးကိုတစုံတရာ မိတ္တရာခန္ဓာပဲဖြစ်တိုက်ခွန်းတာပဲဖြစ်လုံးမယ်ဆိုရင်အဓိကဘလို့ပိုင်များပြောလို့ရှိပါမယ်ဟုတ်ကဲ့
ဟိုကျွန်တော်တို့ကအကြမ်းမဖက်နိုင်ငံရေးနည်းလမ်းကိုရွေးချယ်ထားတယ်ဆိုပေမဲ့ကျွန်တော်တို့ကကြားတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမိုကရေစီဘက်မှာဖက်ဒရယ်ဘက်မှာတော့ဒီနိုင်ငံရေးလောကထဲဝင်လာကြတဲ့ကျွန်တော်တို့အခိုင်အမာရပ်တည်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှဘက်ရှိတယ်အဲ့တော့ဟိုအကြမ်းမဖက်တဲ့အတွက်ကြောင့်ကျွန်တော်တို့ကကြားတော့မဟုတ်ဘူးကျွန်တော်တို့နိုင်ငံရေးရပ်တည်ချက်ကဒီမိုကရေစီဖက်ဒရယ်ကိုနိုင်ငံရေးနည်းလမ်းနဲ့ရောက်အောင်သွားမှာဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကလည်းစစ်တပ်ကကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီသူ့ဟာဗမာပြည်နိုင်ငံရေးမှာဒါအခမ်းအနားထဲမှာတောက်လျှောက်ပါဝင်နေတယ်အခုလည်းသူကပါဝင်နေတယ်ဆိုတော့သူ့ဟာကျွန်တော်တို့ဒီကာလမှာဆွေးကိုဆွေးနေရမယ်ဟိုကိုဒီမိုကရေစီစံချိန်စံညွှန်းရရာနှုန်းကြီးရွေးကောက်ခံတဲ့ကိုယ်စားလှယ်များသာဖြစ်ရမယ်ဆိုတာကဒီမိုကရေစီအဲ့ဒီပန်းတိုင်ကိုရောက်အောင်သွားတဲ့နေရာမှာလက်ရှိအခြေအနေကိုတော့ကျွန်တော်တို့ကမျက်ပေါ်ပြုမရဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကဒါကြားမဟုတ်ဘူး။သို့တော့နိုင်ငံကြီးအပြေထွက်အောင်တော့ကျွန်တော်တို့ကဟိုတစ်ချက်ခုံယုံနေတော့မရောက်နိုင်ဘူး။နိုင်ငံကြီးဆိုတာကဖြစ်စဉ်ပဲ။ဆိုတော့ဒီအခြေအနေကနေပြီးတော့ဟိုလွန်မြောက်တဲ့ပိုကောင်းတဲ့အခြေအနေတစ်ရက်ဖြစ်အောင်ကျွန်တော်တို့ကနိုင်ငံကြီးနည်းလမ်းနဲ့ဝန်ကြိုးစားမယ်။အဲ့တော့နောက်တစ်ဆင့်ကနေပြီးတော့ဒီတဲ့ပိုကောင်းတဲ့တစ်ဆင့်ကိုကျွန်တော်တို့ကပို့ပို့ပြီးတော့အဆင့်မြင့်လာအောင်ကြိုးစားတာကိုကျွန်တော်တို့ကဒါနိုင်ငံရေးလို့ပဲနားလည်ပါတယ်။ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီဒီမိုကရေစီရေးဖက်ဒရယ်ရေးဒဏ်တော်ညီညာရေးဆိုတာကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ဖြစ်တဲ့အတွက်ကြောင့်ဒါနိုင်ငံရေးနည်းလမ်းနဲ့မဆုံးမနစ်ကျွန်တော်တို့ဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒါတော့ဒီနေ့ပြီးတော့မှ VOA သတင်းတော့ကိုမိုးစောကနေပြီးတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးနဲ့တီးတန့်ပြေဆုံးမြင်မြင်ကြတာဖြစ်ပါလေခင်ဗျာအခုတော့ကျွန်တော်တို့နိုင်ငံတကာသတင်းတွေအတွက်ကိုလည်းကြည့်အောင်ပါနေဆက်ဒီပိတ်ထားတဲ့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်နိုင်ငံသားတွေထွက်ခွာသွားကြတဲ့အတွက်ပြည်တွင်းကိုလက်လန်းမိနိုင်ဖို့ပို့ပြီးတော့ခက်ခဲလာစီပါလေမြောက်ကိုရီးယားနိုင်ငံတွင်စီးပွားရေးအခြေအနေကိုရရနီလန်းတွေတုံးပြီးတော့စောင့်ကြည့်နေတဲ့သူတွေကတော့မြောက်ကိုရီးယားကထွက်လာတဲ့အမှိုက်တရိုက်တွေကိုပါလေ့လာနေကြရပါတယ်တောင်မြောက်ကိုရီးယားနေဆက်ကနေ VOA သတင်းတော့ The Gelo ပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ
်။ချိုင်းရဲဇန်နဝါရီလနေ့လယ်ခင်းတစ်ခုမှာပေါမောက်ခကန်ဒုံဝုန်တယောက်ကမ်းခြေတစ်လျှောက်အမိုက်တွေလိုက်ကောက်နေပါတယ်။အထူးသဖြင့်ယွန်ဖီယွန်ဂျွန်မော်ကရှေးလိုင်းတွင်နေမျောလာတဲ့မြောက်ကိုရီးယားနိုင်ငံဘက်ကအမိုက်တွေကိုလိုက်ရှာတာပါ။ဒီကျောင်းကတော့မြောက်ကိုရီးယားနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ပင်လယ်နဲ့ထိစပ်နေပြီးလူသူအရောက်ပေါက်နေတဲ့နေရာလည်းဖြစ်ပါတယ်။ရှစ်ခဲမုံအမျိုးအစားပေါင်း35ခုထုတ်လုပ်ရောင်းချတဲ့ Eskimo တစ်စိတ်မုန်ခွန်တွေ့ရတဲ့အတွက်ပမောက်ခကင်းအားရကျဉ်းတ်နေပါတယ်။ပြီးခဲ့တဲ့နှစ်မှာမြောက်ကိုရီးယားဖက်ကအမိုက်ပြိုင်စုစုပေါင်း1400လောက်သူကောက်ယူစုဆောင်နိုင်ခဲ့ပါတယ်
။ Shipment တွေကို음료류또과자
အမိုက်တွေကမျိုးစားအစုံပါပဲ။စားစရာတွေ၊တောက်စရာတွေ၊တင်ရည်စား၊ဆေးဝါး၊မိတ်ကပ်ပူကွန်စသဖြင့်အစုံတွေ့ရပါတယ်။ဒီကမ်းခြေကမြောက်ကိုရီးယားရဲ့ဈေးကလေးနဲ့တောင်တူပါတယ
်။မြောက်ကိုရီးယားနိုင်ငံထဲပေါမောက်ခကင်းရောက်ခဲ့ဖူးသလိုမြောက်ကိုရီးယားနဲ့ဆက်နေထိစပ်နေတဲ့တရုတ်နိုင်ငံထဲကမျိုးရိစီကိုလည်းသုတေသနအလုပ်ငန်းအတွက်သွားရောက်ခဲ့ဖူးပါတယ်။ကယောဂါကာလာမှာတော့မြောက်ကိုရီးယားနဲ့အနီးဆုံးဆိုလို့ဒီနေရာလောက်ပဲသွားနိုင်ပါတယ်။ရှင်းနမိုင်ခွဲလောက်မှာရှိတဲ့မြောက်ကိုရီးယားကိုရှာတဲ့ဥရုသိပ်မကောင်းတဲ့အချိန်မှတော့တာမန်မျက်စိနဲ့မြင်နိုင်ပါတယ်။ဒီလိုကမ်းခြေမျိုးမှာမြောက်ကိုရီးယားဘက်ကအမိုက်တွေအလွယ်တကူတွေ့နိုင်ပါတယ်။ဟောရီကဝါရဖြန့်လက်ကမ်းစာဆောင်မှာတော့တောင်ကိုရီးယားနိုင်ငံရဲ့သမားတွေကိုဝေဖန်ပြစ်တင်ထားတာပါ။အပူပေးဆဲ့အောင်တွေမှာထားတတ်တဲ့ရာဘာအမိုက်ပုံးခွန်အပိုင်းစာတွေကိုလည်းတွေ့ရပါတယ်။တခြားကွန်ပီစီတွေနဲ့အလားတူခောက်ဆွဲ၆တုပ်အခုနေပေါ်မှာလည်းထုတ်လုပ်တဲ့ဆဲ့အောင်တွေရအတိအကျကိုဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံကနေပလုတ်ကွန်ပစ္စည်းတွေထုတ်လုပ်တင်ပို့နိုင်တယ်လို့ဆိုတဲ့သဲလွန်စာတွေနဲ့ကမ္ဘာပေါ်မှာအရင်းရှင်ဝါဒီအ ਨੇ ဆုံးရှိတဲ့နိုင်ငံလို့ပြောရမယ်။မြောက်ကိုရီးယားကနေပလုတ်ကွန်ပစ္စည်းတွေထုတ်လုပ်တယ်လို့ဆိုတာမျိုးဒီလိုအမိုက်မျိုးတွေကနေလေ့လာနိုင်ပါတယ်
။포장지의재질의변화가분명히있고또캐릭터라든지상품
김정우나타마로မြောက်ကိုရီးယားကသူ့ထုတ်ကွန်ပစ္စည်းတွေထုတ်ပိုးဒီဇိုင်းတွေပဲပိုပြီးအာရုံစိုက်လာပါတယ်။ဒီလိုရဲ့လိုလားတောင်းတချက်တွေကိုမြောက်ကိုရီးယားရောမလွန်ဆန်နိုင်ပါဘူး။
အနီနာကတိတိစိစိရှိတဲ့ရွာတခုမှာတော့မြောက်ကိုရီးယားဘက်ကအမိုက်တွေတိတ်ပြီးတော့တတိမထားမိဘူးလို့ပြောပါရယ်။ဒေသခံအိုဂီမင်ကတော့ကမ်းပေါ်ရောက်လာတဲ့အမိုက်ပေါင်းစုံတွေ့ဖူးတယ်လို့ပြောပါရယ်။
ဟဲ့တရောရမဲကကြောင့်ဖြစ်အောင်လို့ကြောင့်ဟဲ့တိစိစိကမဟုတ်
ဘူး။နေနှုတ်မန်းတွေလည်းမျောလာတတ်ပါရယ်။မြောက်ကိုရီးယားဘက်ကရောက်လာတဲ့အမိုက်တွေအစုံပါပဲ။ပြောရင်ယုံမာတော့မဟုတ်ပါဘူး။လူတွေလောင်းနေတောင်ပါပါရယ်။
빠마카 갱가로 두샤뚜에 마이트에 장 사우다 오당예 푸라바
관련 자료들을 어떻게 분석해야 될 것인가 그리고 이것을 통해서
DMI드라이드를 지비 역코리아 기류의 보아고 저는 미나이 마레 역코리아 장 떠보 빠올라지 바레
역코리아 나이가 뚜에 내색고 아칸 아타미시 빼이다레 어뜨에 빠마카 갱 어뜨가로 아마이트야이티 어보무 디비 역코리아 시보의 아친이고 쎼띠로 레이라네야 오마 핏바레 치마 나글라와
အဲ့ဒီအမိုက်ဒရိုက်တွေနဲ့ပတ်သက်ပြီးတော့လေးလာမှုတစ်ခုအကြောင်းကိုနှမ်းလောင်ပြောပြသွားတာဖြစ်ပါတယ်ကျွန်တော်တို့ဗီဒီယိုရနေပြီးတော့တင်းနှံလာနေမနေ့ကဗလန်တိုင်းနေ့သတင်းတွေကိုကြီးညာပေးနေတာဖြစ်ပါတယ်အခုတခါတော့ဒီအခြားနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းဆက်ပြီးတော့တင်ပြကြပါတယ်ကမ္ဘာအနှံ့ကလူအများပြားဟာကွာလာဝဲဝံလေးတွေကိုကြီးဖို့ဆိုရင်ဩစတြေးလျနိုင်ငံကိုတကူးတကလာ တယ်လို့ဆိုပါတယ်။ဩစတြေးလျကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်သူတို့ကျက်စားရမြေနေရာတွေနှဲကျင်းလာပြီးတော့အခုလိုမျိုးအန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်တဲ့အကြောင်းကိုစစ်တီမျိုးကဖီးမာစာပေးပို့တဲ့သတင်းစာကိုတော့ကိုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ်ဗျာ။
ကွာလာဝဝင်တွေဟာအချင်းချင်းစူညာတဲ့အတန်ကိုအသုံးပြုပြီးဆက်သွယ်ကြပါတယ်။သူတို့ရဲ့ဥကောင်းဟာလုံးပြီးကြီးမားကအမွေးအမြင်တွေဖုံးထားတဲ့နရွက်တစ်စုံနဲ့အနက်ရောင်နှကောင်းတို့ရှိကြပါတယ်။သူတို့ဟာအများအားဖြင့်ယူကလစ်ရွက်တွေကိုစားသုံးကြပါတယ်။ဩစတြေးလျပတ်ဝန်းကျင်ထိန်းသိမ်းရေးဖောင်ဒေးရှင်း ACF ရဲ့သုတေသနစာတမ်းထဲမှာကွာလာဝဝင်တွေနေထိုင်ကျက်စားတဲ့သဘာဝနေရာတွေကိုတတ်ထူတူပေါ်ရေးနဲ့အိုးအိမ်အသစ်ဆောက်လုပ်ဖို့အတွက်2012ခုနှစ်ကစလို့နေစဉ်လိုလိုရှင်းလင်းဖယ်ရှားခံရတယ်လို့ဖော်ပြထားပါတယ်။ Queensland နဲ့ New South Wales ပြည်နယ်တွေမှာကွာလာဝဲဝင်တွေကိုအန္တရာယ်ကျရောက်နိုင်တဲ့တော်ရိုင်းတလိဆန်အဖြစ်သတ်မှတ်ချက်ကနေမျိုးတုံးပျောက်ွယ်တဲ့အဆင့်ကိုပြောင်းလဲသတ်မှတ်ပေးဖို့လဲ ACF အဖွဲ့ကလှူလာနေကြပါတယ်။အခုဆိုရင်ယောဂဗေယကြောင့်ရာသီဥတုပြောင်းလဲမှုကြောင့်တော်မီလောင်ကျွမ်းမှုကြောင့်မိုးခေါင်မှုကြောင့်နဲ့အပူလိုင်းကြောက်ရမှုတွေကြောင့်ကွာလာဝဲဝင်တွေရဲ့အသက်ရှင်ရည်တည်ရေးကိုချိန်ချောင်နေပါတယ်။ဘဝအစိုးရကတော့တဘာဝစကြဝဠာတွေပြန်လည်ပေါ်ပေါက်လာရေးမဟာဗျူဟာစီမံကိန်းတွေနဲ့ဒေါ်လာသန်းပေါင်းများစွာအကူအကျခံသုံးစွဲဖို့ကတိပြုထားပါတယ်။အဲ့ဒီအစည်းအဝေးတွေထဲမှာပေါင်းပင်တွေနဲ့အင်းဆက်ပိုးမွားတွေကိုထိန်းချုပ်ရေးတိရိစ္ဆာန်တွေစားတဲ့သစ်ပင်တွေပြန်လည်စိုက်ပျိုးရေးထောင်ထဲချီတဲ့မြေအေကားတွေအတွင်းမှာတော်မီအန်နီရဲ့ကာဝေးရေးအစည်းအဝေးတွေကိုချမှတ်ပြီးကွာလာဝဲဝင်တွေအတွက်အကောင်းဆုံးနေရာဖြစ်အောင်ဖန်တီးပေးမယ်လို့လည်းဘိုးဆိုးရပြောရေးဆိုခွင့်ရှိသူကပြောပါတယ်ဩစတြေးလျသဘာဝတော်ရိုင်းတိရိစ္ဆာန်ထိန်းသိမ်းရေးအသင်း ACF ရဲ့စုံစမ်းရေးနဲ့မီဒီယာမန်နေဂျာဖရေးယာကိုလီကတော့အစိုးရအနေနဲ့ဓာတ်ထက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
So many people travel across the world.
ကမ္ဘာနဲ့အများပြားဟာကိုလာဝဝင်တွေကိုကြည့်ဖို့ဩစတြေးလျကိုလာကြပါတယ်။အစိုးရအနေနဲ့တကယ်ပဲကိုလာဝဝင်တွေကိုကာကွယ်စောင့်ရှောက်ချင်နေဆိုရင်ပြန်လည်ပြောထောင်စရာတော့မလိုပါဘူး။ဒါကအသေးဖွဲကိစ္စပါ။အစိုးရအနေနဲ့တကယ်တမ်းလုပ်ရမှာကကိုလာဝဝင်တွေရဲ့စကြက်နယ်မြေတွေကိုဖျက်ဆီးနေတဲ့စီမံကိန်းတွေကိုခွင့်ပြုနေတာတွေကိုရပ်ရမှာပါ။ရာသီဥတုပုံမှန်ကောင်းမွန်လာအောင်လုပ်ရမှာပါ။
ဩစတြေးလျနိုင်ငံအရှေ့ပိုင်းကဒေသတချို့မှာ2012ခုနှစ်ကစလို့ကွာလာဝဲဝင်တွေဟာအန္တရာယ်ကျရောက်နိုင်တဲ့တိရိစ္ဆာန်မျိုးစိတ်အဖြစ်သတ်မှတ်ထားပေမဲ့ဗစ်တိုးရီးယားပြည်နယ်နဲ့ဩစတြေးလျတောင်ပိုင်းဒေသတွေမှာတော့အခြေအနေကောင်းတယ်လို့သတ်မှတ်ထားပါတယ်ဩစတြေးလျတောင်ပိုင်းအရက်ဒေသကကွာလာဝဲဝင်တွေဟာမြောက်ပိုင်းဒေသကကွာလာဝဲဝင်တွေထက်ပိုမိုကြီးမားပြီးအမွေးအမြင်တွေလည်းထူထပ်ကြပါတယ်ဒါဟာနိုင်ငံတောင်ပိုင်းကပိုမိုအေးတဲ့ဆောင်းရာသီမှာနွေးထွေးအောင်သဘာဝအရာလိုက်လျောညီတွေဖန်တီးပေးထားတာလို့လည်းယူဆကြပါတယ်။ဩစတြေးလျတနိုင်ငံလုံးမှာကွာလာဝဲဝင်အရေးအတွက်9,200ဝန်းကျင်ရှိလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။ New South Wales ပြည်နယ်လွတ်တော်အမတ်တွေရဲ့ပြီးခဲ့တဲ့2020ခုနှစ်အစည်းအဝေးခန်းစာမှာတော့ဩစတြေးလျမှာလူ့ရေအများဆုံးဖြစ်တဲ့သူတို့ပြည်နယ်မှာလာမယ့်2050လောက်ကြာရင်ကွာလာဝဲဝင်တွေမျိုးတုံးပြောက်ွယ်သွားနိုင်ကြောင်းသတိပေးထားခဲ့ဘူးပါတယ်ခင်ဗျာ
။ကွာလာဝဲဝင်လေးတွေရင်ဆိုင်နေရတဲ့အန်ဒီရဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကုကင်မောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုဦးလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32လိုင်းနိုမီတာ49လိုင်းနိုမီတာ190 kHz 1505ကနေကျွန်တော်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းအနေအထားဒီသောရရှင်ပေးစာကဏ္ဍကာထူးကြဆမ်းပြသတင်းများနဲ့ဒီသတင်းတွေကသုတစီစဉ်နေကိုတင်ဆက်မှာပါအဲ့ဒီတွေကမှအရင်ဦးဆုံးတော့ဒီပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဒီတစ်ပတ်မှာတော့ပေကျင်းဆောင်းရာသီအိုလံပိတ်ပွဲတော်နောက်ွယ်ကနိုင်ငံရေးစာမျက်နှာတွေအကြောင်းကိုဆွေးနွေးထားပါတယ်ပြည်သွင်းနိုင်နဲ့အတူမိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဆောင်ရာသီအိုလံပိအားကစားပွဲတော်ဖွင့်ပွဲကြီးကိုတရုတ်နိုင်ငံဘေကျင်းမြို့တော်ရှိနှစ်တိုက်ပုံအားကစားရုံကြီးမှာ2022ဖေဖော်ဝါရီလ4ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဆောင်ရာသီအိုလံပိအားကစားပွဲတော်ဖွင့်ပွဲကိုတရုတ်သမ္မတရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်အပါအဝင်နိုင်ငံပေါင်း22နိုင်ငံကခေါင်းဆောင်တွေနဲ့အစိုးရဖွဲ့ဝင်တွေတက်ရောက်ခဲ့ကြောင်းသိရပါတယ်။အမေရိကန်နဲ့သူ့ရမမိတ်တွေဖြစ်ကြတဲ့ဗြိတိန်၊ကနေဒါ၊အော်စတြေးလျဂျပန်ပါဝင်တရုတ်နဲ့အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေကတော့ဆောင်းရာသီအိုလံပိတ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပဲတန်တမာရေးအရတပိတ်မှောက်ခဲ့ကြပါတယ်။တပိတ်မှောက်ခြင်းအကြောင်းရင်းကတော့တရုတ်နိုင်ငံတွင်မှစန္ဒပြသူတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုအထူးသဖြင့်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာရှိတဲ့ဝီဂါမူဆလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်။နောက်တစ်ခုကတော့ဟောင်ကောင်နဲ့ထိုင်ဝမ်အပေါ်ထားရှိတဲ့တရုတ်နိုင်ငံရဲ့သဘောထားတွေကြောင်းလို့ဆိုပါတယ်။အမေရိကန်နဲ့သူရမာမိတ်တွေကတန်တမာရေးအရတပိတ်မှောက်တဲ့အနေနဲ့ဘေကျင်းအိုလံပိတ်အားကစားပွဲတော်ဖွင့်ပွဲကိုမတက်ရောက်ခဲ့ကြပေမဲ့လို့နိုင်ငံကိုယ်စားပြုအားကစားအဖွဲ့တွေကတော့အိုလံပိတ်အားကစားပြိုင်ပွဲကိုစိတ်လွှတ်ခဲ့ကြပါတယ်။
အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကအိုလံပစ်ပွဲတော်ဖွင့်ပွဲကိုမတက်ရောက်ဘဲတပိတ်မှောက်ကြပြီမယ်လို့တရုတ်နိုင်ငံဘက်ကတော့ဖွင့်ပွဲကိုတရုတ်နိုင်ငံရဲ့လူမျိုးစု56စုကိုစားပြုတက်ရောက်တယ်။အဲ့ဒီထဲမှာဝီဂါလူမျိုးစုဟာလည်းတစုအပါအဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါပြင်ငှက်တိုက်ပုံအားကစားယုံကြည်တဲ့ကိုအိုလံပစ်မြေရှုတိုင်တည်ယူတဲ့တရုတ်အားကစားသမား2ယောက်အနက်တစ်ယောက်ဟာဝီဂါတဦးဖြစ်တယ်လို့ဆိုပါရယ်။
အခုဆောင်းရသည့်အိုလံပစ်အားကစားပွဲတော်ကျင်းပရနေရာဖြစ်တဲ့ဘေကျင်းမြို့တော်ကငှက်တိုက်အားကစားယုံကြည်မှာပဲနေရာသည့်အိုလံပစ်အားကစားပွဲတော်ကြီးကို2008ခုနှစ်ကလည်းကျင်းပပြုလုပ်ခဲ့ပါတယ်။တနေရာတည်းတနိုင်ငံထဲမှာပြုလုပ်ခဲ့ပေမဲ့လို့ကြီးမားတဲ့ခြားနားမှုတွေရှိနေခဲ့ပါတယ်။2008နေရာသည့်အားကစားပွဲတော်ဖွင့်ပွဲတုန်းကအမေရိကန်သမ္မတဂျော့ဂျ်ဒဗလျူဘုရှ်အပါအဝင်ကမ္ဘာနိုင်ငံအကြီးအကဲတွေအစိုးရဖွဲ့ခေါင်းဆောင်တွေစုစုပေါင်း105ဦးတက်ရောက်ခဲ့ကြတဲ့အပြင်နိုင်ငံတကာအဖွဲ့အစည်း၅ခုရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲမှာတော့22နိုင်ငံကအကြီးအကဲတွေနဲ့အစိုးရအဖွဲ့ဝင်တွေသာတက်ရောက်ခဲ့တာကိုတွေ့ရပါတယ်။နိုင်ငံတကာဆိုင်ရာအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတို့တက်ရောက်ခဲ့တာတွေ့ရပါတယ်။အိုလံပစ်ဖွင့်ပွဲတက်ရောက်ခဲ့တဲ့နိုင်ငံတွေဟာလေဆိုဗီယက်ခေတ်ဆိုဗီယက်နိုင်ငံအောက်ကခွဲထွက်ခဲ့ကြတဲ့ဘဟုအားရှလေပိုင်းနိုင်ငံတွေနဲ့အရှေ့လေပိုင်းဒေသကအီဂျစ်ဆော်ဒီအာရေဗီးယား UAE ကာတာနိုင်ငံတွေနဲ့တရုတ်ရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံတို့တက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ပြောရရင်တော့တက်ရောက်ခဲ့တဲ့နိုင်ငံအများစုဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမဟုတ်ကြဘဲအာဏာရှင်နိုင်ငံတွေအာဏာရှင်တစ်ပိုင်းနိုင်ငံတွေနဲ့တရုတ်ရဲ့စီးပွားရေးနိုင်ငံရေးရာဩဇာမကင်းတဲ့နိုင်ငံတွေသာဖြစ်တယ်လို့ဆိုရမှာပါ။ဒါ့အပြင်ကိုဗစ်စီကံကန့်သတ်ချက်တွေကြောင့်လည်းတက်ရောက်သူပြိတ္တကိုကန့်သတ်ခဲ့ရပြီးတက်ရောက်သူနည်းနည်းနဲ့ပဲဖွင့်ပွဲကိုပြုလုပ်ခဲ့ရတာပါ။
ဒ Beijing Song Yadi Olympic Pwinbwene Patabi, American H side, NBC Yotan Trin Tanagaro, Olympic Puero Pwinbwe Chishudu Eji Dwe, the Maiwin Jasende Lu Pop Yabare, Pwinbwe Chishudu Ha Sachau Dana Shide Dwe, Natal Sashi Kunika, Tao Korea Ma Bilode, Song Yadi Olympic Pwinbwene Nashi, Lisa Dong Jagai no Jasin Dware Lu Subare, Natal Sashi Tao Korea Ma Bilode, Pyongchan Song Yadi Olympic Pwema, Pwinbwe Chishudu Eji Dweha, Nasashi Datama Dong Dan Ti Shigere Lu Diabare. Beijing Song Adi Olympic Pueroma, Tujaja Media Riga Adabe Popyaragaro, American Nanganboa, Dio Lumio, Nemeji Skeme, Zuri Webare, Zuriha American Titazu California Pine, Los Angeles Mioma, Muipadu Pibare, Tumaha Natal Sashikunima, American Nanganda Pikani, Dio Nanganda Pi, Piangle Kanyugi, Songa the Olympic Pianguema, Bawin Shinja Geraba. Dabime Tuha, Dabwema, Omiemu, Mayashigebau, Dabwe Shimjaisin, Twin Tuha, Nachin, Leta Kere Lutiabare, Zuri Shimjaine Yotango, Diopi Tu, Tania Joga, Chishu Gebare, Dabwe Pimaro, Dio Social Media Reporma, Zurigo, Seiso Mansu, Wipanduri, Tane Chide Lutiabare, Beijing Olympic Boyrogo, American E, Tuya Mahamegui, Tandemaye, the Bingmau de Jango, Nanye Salmashin da Uga, Akulu Piobare,
Megan Bowen, not nine and Giriga, Olympic, Dio, Olympic boy with the big mountains, Suragaro. Oh, Lonely Jar, Loton, Lonely Lube, Pure Maba. But that Dio Nang and Yet Muada go upon my machine, I did the bomb, money mure the bomb, two red, the bolo beta, Pure Maba.
Did you Olympic boy or Jimba Jiha? You green ye chat, deputy Jane, I sign anybody. A diga, Americanes will be able to up and get Jarry. စီအေကေပုံရေးတွေ့ပြန်လဲမြင်တွေ့နေရချိန်လဲဖြစ်ပါတယ်ပေကျင်းအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာစကားလုံး
2012年ကဟာလွန်ခဲ့တဲ့14နှစ်2018နှစ်နဲ့နှိုင်းယှဉ်ရရင်တော့အတော်ကွာချသွားခဲ့ပါပြီတရုတ်နိုင်ငံဟာပိုပြီးတော့ကျွဲဝချမ်းသာလာတယ်ပိုပြီးတော့လည်းအင်အားကြီးထွားလာတယ်လို့ပိုပြီးတော့လည်းကြောက်စရာကောင်းလာပါတယ်လို့မှတ်ချက်ပြုရေးသားထားကြောင်းပါခင်ဗျာပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းချက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာအခုတခါတော့
တော်ရရှင်ပေးစာကဏ္ဍလှည့်ရောက်လာပါပြီမအေးတန်တာကျော်စူးစီးတင်ဆက်ထားဖြစ်ပါတယ်ဒီရက်ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ ဗီဒီယိုကိုတခါမှအစာမရေဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြင်နဲ့အားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အစံရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ကျေပြူရေးအခုလိုပဲမက်ဆေ့ချာကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါတယ်เนาะကျွန်တော်တို့မကြာခဏဒီမက်ဆေ့ချာကတော်ရရှင်နေရေးလာတဲ့စာတွေကိုအမြင်လို့စစ်ပါတယ်ကျေးဇူးတင်ပါတယ်
ဥစ္စာစံတာအသက်ကြီးလာပါမယ်လေတရင်တွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပီတာကြီးများနေသေးပါတက်ရွှေကျမ်းပါပြီမိမိဝါသနာပါတဲ့တရင်လုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အကဲဥစ္စာစံတာကိုစားတော့ကျင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်ကတော့မင်္ဂလာပါဗီဒီယိုရေးတဲ့အီးမေးလ်ကနေ
ံတို့ ဖျားရကြည့်ရှုရတာအရင်အားရခြင်းနဲ့မိပါတယ်ဆက်လက်ပြီးတော့စူးစမ်းပြပါခင်ဗျာအထူးသဖြင့်တောင်မော်ဒေတာတိုင်းသားတို့တရင်တွေကိုအချိန်နဲ့တပြင်းညီထုတ်လွှင့်ပေးတာစေစုတင်ပါတယ်မေကောပလက်စ်ဗီအိုပါတယ်ဖျားတခင်ကောင်းကြီးပေးပါစေလို့ဆုလာပါတယ်ကျွန်တော်တို့ဗီအိုကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းတရားရဲစာကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ် မြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီအနေနဲ့သူတို့ရဲ့လုပ်ရည်တွေရပ်တန့်ပြီးတော့နောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရတယ်လို့ပြည်သူတွေဘက်ကလည်းအာနာသိန်းတာကိုလက်ခံပြီးတော့စစ်အုပ်ချုပ်ရေးလက်အောက်ပြန်သွားမယ်အခြေအနေလုံးဝမရှိဘူးလို့ ICC
အင်္ဂလိပ်ရေးပို့လာတဲ့သောရရှင်ကတော့တခုံမျိုးတက်ကအင်္ဂလိပ်ဦးလာထွန်းဖြစ်ပါတယ်အထူးပြည်စုံကောင်းမွန်တဲ့မေးမြန်းခန်းဖြစ်လို့အရန်သဘောကျပါတယ်ကျေးဇူးလဲတင်ပါတယ်တခုတော့ပြောပါရစေအဲ့ဒါကနိုင်ငံတကာမှာတိုးတက်မှုတွေကအများကြီးဖြစ်ခဲ့တာပါပြန်ကြည့်ရင်လုံခြုံရေးကောင်စီမှာတင်ပြခွင့် American စီးနှိမ်မှာကြားနာခွင့်တက္ကသိုလ်ကြီးတခုမှာဆွေးနွေးခွင့် CRPH ကဒီအခွင့်အရေးတွေကိုအမိအယစုပ်ကိုင်နိုင်ခဲ့အသုံးချနိုင်ခဲ့တာမတွေ့ရပါဘူးနောက်ထပ် MDAA ဥပဒေဒီလ15ရက်နေ့မှာရက်60ပြည့်ပါမယ်ဒီဥပဒေတောင်းဆိုချက်တွေကိုဆိုင်ရာကဆောင်ရွက်ဖို့ CRPH ကဘာမှဖြည့်ဆည်းနိုင်မှုမရှိတာလေ့လာမိပါတယ်လာမယ့် ICJ hearing မှာရော ICC မှာပါတိောက်တဲ့လှုပ်ဆောင်ချက်လည်းမတွေ့ရပါဘူးဒီအချိန်တွေမှာ CRPH ရဲ့ လုံဆောင်ချက်တွေကိုသုံးသပ်မေးမြန်းတာဖြေဆိုတာမကြားရတာကျွန်တော်တို့အတွက်ကြီးစွာဆုံးရှုံးမှုတစ်ခုလို့ပြောချင်ပါတယ်သုတေသနပညာရှင်ရဲ့သုံးသပ်ချက်ကအရန်အဖို့တန်မှတ်သားရပါတယ်ကျွန်တော်တို့လက်လမ်းမမီတဲ့ကိစ္စပါ
ဖြူရီကထုတ်လွှင့်ပေးသွားတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့အင်္ဂလိပ်ဦးလာထွန်းစာပြန်ရေးလာတာဖြစ်ပါတယ်ရှင်။အခုသူပြောသွားတဲ့အစီအစဉ်ကိုသွားရှင်နေနေနဲ့ပြန်ပြီးတော့နားထောင်ခြင်းနဲ့ရှင်တော့ကျမတို့ရဲ့ Viewer Website မြင်တာပေါ်မှာရော Facebook, YouTube စာမျက်နှာတွေပေါ်မှာရောသွားပြီးတော့ပြန်နားထောင်လို့ရပါတယ်နော်။အခုလိုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ဆိုတဲ့အဲ့ဒီအစီအစဉ်ရဲ့အောက်မှာ Facebook ပေါ်မှာမှတ်ချက်ရေးသားနိုင်တယ်လို့မျိုးကျမတို့စီကို Messenger နဲ့လည်းပေးပို့လို့ရပါတယ်။ဒီသွားရှင်လို့မျိုး email ကနေပြီးတော့လည်းစာရေးပြီးတော့ ဒီအစီအစဉ်နဲ့ပတ်သက်ပြီးပါဝင်ဆွေးနွေးလို့ရပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သတင်းရှင်တွေကိုပိုင်းမြင့်တွေကိုလှုပ်လှဲ့လှဲ့ထုတ်ဖော်ရေးသားလာကြတဲ့စာရိုးကိုလည်းဖြူရီကလက်ခံရရှိတာပါနော်။အဲ့ဒီအခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်။
မင်္ဂလာပါဗီအိုရီ2020ပြည့်ကတည်းကလက်ခံရရှိတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျားလို့ရေးလာတဲ့သတင်းရှင်ကတော့ကျွန်တော်ရဲ့နာမည်ကတော့မဖော်ပြပါနဲ့တဲ့ကျွန်တော်ပြောချင်တာကတော့အများကြီးပါဒါပေမဲ့အချိန်ကလည်းနည်းနည်းပဲရတာမလို့ပြောကြရသေးတဲ့ခါနည်းနည်းပဲပြောပါတော့မယ်တဲ့သူက
အခုဒေါက်အောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုဆွဲထားတဲ့အမှုအားလုံးအပြစ်ပေးမယ
လုံးနေတာပါဗျာအသက်ကြီးတဲ့သူကိုတနေကုန်ထိုင်ခိုင်းနေတာမတရားကြီးတော်တော်လွန်နေပါပြီနားလည်ရမယ်လေပြည်သူတွေကအတိမတ်ပြူထားတဲ့ခေါင်းဆောင်ဗျကျွန်တော်လည်းအသက်80ပါဒီလိုမျိုးနေတိုင်းထိုင်ခိုင်းရင်မထိုင်နိုင်ပါဘူးဗျဒါကြောင့်ဒေါအောင်ဆန်းစုကြည်ကျမ်းမာရေးချုပ်ယွင်းလာတာဖြစ်ပါလိမ့်မယ်တာဝန်ယူမှုတာဝန်ခံမှုရှိရပါလိမ့်မယ်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးတွေကလည်းချွတ်ချုံကျနေပါပြီဈေးတွေကလည်းဈေးတက်လို့တကြီးရွယ်အိုတွေယောဂသည်တွေဒုက္ခရောက်နေပါပြီဗျကုန်စည်နှုန်းအဆမတန်တက်တော့ပြည်သူအားလုံးကုရကြရမဲ့ဘဝကိုရောက်နေကြပါပြီ MRTV တို့မြဝတီတို့မှာတော့ခေါင်းဆောင်ကြီးတွေစိတ်ကောင်းချစ်ပြီးခွေးသားရောင်းနေကြပါပြီဗျာ
မြန်မာနိုင်ငံစစ်အာဏာသိမ်းခံရပြီးတဲ့နောက်ပိုင်းလက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီတော်ရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးဖော်ပြပေးစင်ပါတယ်။အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့မြမပြည်သူတွေလို့စိတ်ဆင်းရဲကိုစင်းရဲကင်းဝေးကြပါစေလို့ VOA 1တော်သားတွေအတွက်ဆုတောင်းမြတ်တာပို့သလိုက်ပါသည်တဲ့။စိတ်မကောင်းစရာအထူးကောင်းတဲ့ဆုတောင်းလေးဖြစ်ပါတယ်။
ကကိုကျော်မဖက်ဖက်အများအကျိုးတွေယုံကြည်အားကိုရင်ဖွင့်ချင်ပါတယ်ဆိုတော့စာရေးလာပါတယ
်။ရှောင်းလိုက်ကြည်သာကြီးမရန်ကုန်မြို့နယ်အမှတ်နှစ်ရပ်ကွက်အလေဘဟုလန်းအောက်ဘဟုလန်းအင်းစိန်လမ်းမကြီးသူ့အောင်မင်းလမ်းမကြီးတို့မှာနေစဉ်ရက်ဆက်မပြတ်မကွက်ဒီဆိုင်ကယ်တွေနဲ့ဖုံးလူတယ်ပတ်ဆိုင်လူတယ်ဆွေးကျိုးဖြတ်တယ်ကားပတ်မှန်တွေကိုဖြုတ်ခူးတယ်တခါလေဆိုလို့ရှိရင်ကားပတ်မှန်၄စီးတီတော်မှာဖြုတ်ခူးခါရီရှိတယ်လို့ပဲအလေဘဟုလန်းမုရိတာပေါ်ရမှုဖျားအုတ်ချွေမှုရုံးထံကိုရဲရီစစ်သားတွေလုံခြုံရေးယူထားတဲ့အနားမှာပဲဆွဲချုပ်ဖြတ်ပြီးတော့လူရဲခန္ဓာတွေထိဖြစ်လာနေပါတယ်။ဒါပေမဲ့လည်းရဲစစ်တပ်အုပ်ချုပ်ရေးဖွဲ့ဘသူကမှတရားဥပဒေစိုးမိုးမှုကိုလုံးဝမလုံခံကြပါနဲ့။သူတို့ကိုသူတို့တော်မှမလုံမချုံကြောက်နေကြပါတယ်။ခိုးဆိုးလူရဲကပိုင်းနှက်တွေဟာအချင်းချင်းစီးထားကြတယ်လို့သူ့နယ်ကိုယ်နယ်နယ်ကျော်ပြီးတော့မလုံကြပါဘူး။ဒါကြောင့်မလို့ဘယ်နယ်မှာဘယ်ခိုးဆိုးလူနှက်တွေရှိတယ်ဆိုတာရဲစခန်းတွေမှာစီးရင်ရှိတယ်လို့နယ်တွင်းတွေကလည်းသိပါတယ်။ဒါကြောင့်မို့ဒီခိုးဆိုးလူနှိုက်တွေစီကလမ်းကြီးယူခွင့်ပြုထားကြလားဆိုတာပြည်သူတယောက်အနေနဲ့မေးခွန်းထုတ်ချင်ပါတယ်
။ဆရာနာတင်ပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးရေးအထူးရော့ရဲပြီးပြည်သူတွေပို့ပြီးအခက်ကြုံနေရပါတယ်ဆိုပြီးတီတော်ရရှင်သူတွေ့နေရတဲ့အခြေအနေကိုရေးပြလာတာဖြစ်ပါတယ်။အချိန်အခက်သက်ကြောင့်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်။ဒီမှာဒီညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေးတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြောစူးစီးတင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။ဒီအစီအစဉ်မှာမိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့သတင်းတူးတွေနောက်တစ်ခါဒီလူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေမိမိတို့ရင်ဖွင့်နေတဲ့အကြောင်းအရာတွေကိုကျွန်တော်တို့စီကိုစာရေးသားပြီးတော့ပေးပို့နိုင်ပါတယ်။စာရေးသားပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။တော်ရရှင်ပေးစာကဏ္ဍမှာမိမိတို့ရဲ့မိသားစုဝင်တွေတောင်းမှုကိုယ့်ရဲ့တငယ်ချင်းမိတ်ဆွေတွေအတွက်လည်းဝင်းလေးလက်ဆောင်တေးသချင်းတွေတောင်းယူနိုင်ပါတယ်ခင်ဗျာ။အခုတော့မန်းညညလွင်တင်ဆက်မဲ့သတင်းတွေကတုဒအစီအစဉ်ကိုနားဆင်နိုင်ပါပြီ
။ကမ္ဘာပေါ်မှာလွန်ခဲ့တဲ့19ရာစုနှစ်တူကြတဲ့ကအစစ်စစ်စမ်းသပ်တီထွင်ခဲ့တဲ့ရေဒီယိုကိုတည်င်းဗဟုသုတနဲ့စိတ်ပန်းဖြစ်ဖို့ဒီနေ့အထိနားဆင်နေကြဆဲနေဖြစ်ပါတယ်။ဒီလိုလူတွေအားထောက်မှုတစ်ခုဖြစ်တဲ့ဗီဒီယိုနဲ့ပတ်သက်ပြီးကမ္ဘာမှာအလေးထားအသိအမှတ်ပြုတဲ့အနေနဲ့ကုလသမဂ္ဂရဲ့မန်နိုင်ကြီးတစ်ခုဖြစ်တဲ့ UNESCO ကဥဆောင်မှုနဲ့ World Radio Day ကမ္ဘာရေဒီယိုနေ့ကိုနှစ်စဉ် February 13ရက်နေ့မှာကျင်းပကြဖို့2011ခုနှစ်မှာဆုံးဖြတ်သတ်မှတ်ခဲ့ကြပါတယ်။
အဲ့ဒီနောက်2012ခုနှစ်ပထမဆုံးကမ္ဘာရေဒီယိုနေ့အခမ်းအနားကိုလန်ဒန်မှာကျင်းပခဲ့ကြတာပါကမ္ဘာရေဒီယိုနေ့အဖြစ်သတ်မှတ်တဲ့ February 23ရက်နေ့ဟာ1946ခုနှစ်ကကုလသမဂ္ဂရဲ့ UN ရေဒီယိုစတင်ခဲ့တဲ့နေ့လည်းဖြစ်ပါတယ်ရေဒီယိုအသုံးပြုမှုနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေကအိမ်နောင်စုအားလုံးရဲ့အနည်းဆုံး85ရာခိုင်နှုန်းဟာရေဒီယိုနားဆင်သူတွေဖြစ်တယ်လို့ UNESCO ကပြောဆိုထားပါတယ်။ကမ္ဘာမှာ AM FM ရေဒီယိုနားထောင်သူပေါင်းကကိုဗစ်ကပ်ဘေးကြီးမတိုင်မီစီးရင်စရာတွေအရာတော့တန်း3000လောက်ရှိပြီးကမ္ဘာလူဦးရေရဲ့အရွယ်ရောက်ပြီးသူ85ရာခိုင်နှုန်းဟာရေဒီယိုကနေသတင်းတွေနဲ့ဖျော်ဖြေမှုတွေကိုအနည်းဆုံးတစ်ပတ်မှတစ်ချိန်တော့နားဆင်ကြတယ်လို့ Deloitte Insight ရဲ့သုတေသနပြုမှုတွေကဖော်ပြထားပါတယ်အာဖရိကတိုင်းမှာဆိုရင်မိုဘိုင်းဖုန်းသုံးဆွဲကြတဲ့အဓိကအချက်တွေထဲမှာရေဒီယိုနားထောင်မှုလည်းပါတယ်လို့ UNESCO ကဆိုပါတယ်။ American ပြည်အောင်စုမှာတော့ AM နဲ့ FM Radio အစီအစဉ်တွေကိုနေလိုင်းကတဆင့်ဖမ်းပြီးနားထောင်နေသူတွေအခုချိန်ထိ62ရာခိုင်နှုန်းရှိနေတာကြောင့်ရုပ်မြင်သံကြား Smartphone ကွန်ပျူတာတို့ကတဆင့်နားထောင်သူတွေထဲပိုများနေတာပါ။ရေဒီယိုကိုအစီအစဉ်စရာအတိုင်းထုတ်လွှင့်မှုစတင်ခဲ့တဲ့နိုင်ငံကတော့နယ်သာလန်နိုင်ငံဖြစ်ပါတယ်။1919ခုနှစ်နိုဝင်ဘာလ6ရက်နေ့မှာ PCGG လို့လူသိများတဲ့နယ်သာလန်အသံလွှင့်ဌာနကနေစတင်ထုတ်လွှင့်ခဲ့တာပါ။လက်ရှိကာလမှာတော့ကမ္ဘာအနှံ့ရေဒီယိုထုတ်လွှင့်တဲ့တရားဝင်အသံလွှင့်ဌာနပေါင်း4,400ကျော်ရှိနေပြီဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရေဒီယိုထုတ်လွှင့်မှုအများဆုံးနိုင်ငံဖြစ်ပြီးနေရာဒေသအလိုက်ဒေသခံပြည်သူတွေအတွက်ထုတ်လွှင့်ပေးနေတဲ့ Community Radio ထုတ်လွှင့်မှုပေါင်း5,000လောက်အထိရှိပါတယ်။အဲ့ဒီထဲမှာတချို့ကလည်းတရားဝင်လိုင်စင်မရှိဘဲထုတ်လွှင့်နေတာဖြစ်တယ်လို့ UNESCO ရဲ့လေ့လာမှုတွေမှာဖော်ပြကြပါတယ်။အခု2022ခုနှစ် February 23ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေဒီယိုနေ့ကိုတော့ရေဒီယိုသတင်းပညာအပေါ်ယုံကြည်မှုရှိဖို့အတွက်လွတ်လပ်ပြီးအစ်စ်မြင့်ကောင်းမွန်တဲ့အစီအစဉ်တွေထုတ်လုပ်ဖို့ယုံကြည်မှုနဲ့လက်ခံမှုတွေရှိဖို့အတွက်မိမိရဲ့သောတာရှင်တွေကိုဂရုစိုက်ဖို့ရေဒီယိုဌာနတွေယုံကြည်မှုအပြည့်အဝနဲ့ရပ်တည်နိုင်မှုအတွက်ရှင်ပြိုင်နိုင်စွမ်းနေရှိဖို့ဆိုတဲ့ရည်ရွယ်ချက်တွေထားပြီးကျင်းပကြဖို့ UNESCO ကပြောဆိုထားပါတယ်ရှင
်။မန်ညိုလွင်တင်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီနိုင်ငံတစ်လွှားမှာနိုင်ငံတကာမှာရှိတဲ့ထူးခြားဆန်းပြားသတင်းတွေကိုတင်ဆက်မှာဖြစ်ပါတယ်။တရားကွင်းကြီးစွန့်မိနေတဲ့မိကြောင်နောက်တခါထိုင်းမြန်မာနယ်စပ်တောထဲမှာဘာတွေတွေ့ရှိသလဲဒါတွေကိုကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေ့တော့ကပြောပြမှာဖြစ်ပါလေဗျာ
အင်ဒိုနီးရှားနိုင်ငံကတရားကွင်း11မှာစွန့်မိနေတဲ့မိကြောင်ကြီးတစ်ကောင်ကိုဆောင်းနှစ်အကြာမှာတရားကွင်းကိုဖြုတ်ပေးနိုင်ခဲ့ပါပြီဆူလာဝေစီပြည်နယ်လေပိုင်းကကိုဘာသာကိုမိသားစုတွေကိုလိုက်ကယ်နေတဲ့အသက်35နှစ်အရွယ်တီလီဆိုတဲ့အမျိုးသားကထောင်ချောက်ဆင်ဖမ်းပြီးတော့တာယာကွင်းကိုဖျက်ပေးနိုင်ခဲ့တာပါဒီမိကြောင်ကြီးဟာရေပေါ်ကိုတက်လာတာအလွန်ရှားပြီးတော့ဖမ်းရခတ်နေခဲ့တာပါဒီမိကြောင်ကိုမိဖို့အတွက်ပုံမှန်ထောင်ချောက်ဖြစ်တဲ့တစ်တုံးတုံးမှာကျိုးကွင်းဆွထားပြီးတော့ကြက်နဲ့ဘဲအရှင်တွေကိုအစာအဖြစ်မျှခဲ့ရပါတယ်သတင်းဘက်၃ဘက်ကြားဆောင်ခဲ့ရပြီးတော့အရင်တုန်းကလည်းဒီမိကြောင်ဟာတူထောင်ချောက်ကနေနှစ်ခါတိတိလွတ်မြောက်သွားခဲ့ဘူးတယ်လို့တီတီကပြောပါတယ်။ဒီမိကြောင်ဟာအကောင့်ကြီးလာတာနဲ့အမျှလက်ဝဲမှာစွန့်နေတဲ့တာယာကွင်းကတဖြည်းဖြည်းကျက်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါ။ဒီမိကြောင်ကိုတာယာကွင်းကနေလွတ်အောင်လုပ်ပေးနိုင်တဲ့သူကိုစွန့်ဝေချင်းမြင်မယ်လို့2020ဇန်နဝါရီလတုန်းကဒေသရင်းတရိတ်ဆန်ဆောက်ရှောက်ရေးအာဏာပိုင်တွေကပြောပူပါတယ်။တီလီအနေနဲ့ဒီစုချေးကိုတွားထုတ်မလားဆိုတာမသိရသေးပေမဲ့သူရဲ့ရွယ်ချက်ကတော့အခုလိုတရိတ်ဆန်တွေကိုကူညီဖို့ဖြစ်တယ်လို့ပြောပါရရှင
်။ထိုင်းမြန်မာနယ်စပ်နာကတောထဲမှာ6-3ချောင်းနဲ့ကြားမကလေးကိုဘေးကင်းရမှာဆောင်းလျှောက်ပေးဖို့အတွက်ထိုင်းတပ်တော်ဝန်ထမ်းတွေလိုက်ရှာနေပါတယ်။ဘလို့အကြောင်းကြောင့်အခုလို6-3ချောင်းနဲ့ဒုက္ခိတကြားဖြစ်သွားရတယ်ဆိုတာတေချာမသိရသေးပေမဲ့လည်းတရားမဝင်အမဲလိုက်သူတွေရဲ့ရန်ကြောင့်ဖြစ်ဖို့များတယ်လို့တာရဲတရိတ်ဆန်ဆောင်းလျှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ Freeline အဖွဲ့ကပြောပါတယ်။ကန်ချနာဘူရီခရိုင်ခေါလန်အမျိုးသားဥယျာဉ်ထဲမှာတက်ဆင်ထားတဲ့ကင်မရာထောင်ချောက်ထဲမှာဒီကြားမကလေးကိုထော်ကျိုးထော်ကျိုးနဲ့တွေ့ခဲ့ရတာပါ။နောက်ပြီးတော့ဒီကြားဟာကျွဲတကောင်ကိုစားနေတာကိုလည်းကင်မရာမှာမှတ်တမ်းတင်နိုင်ခဲ့ပါတယ်။နောက်ခြေတစ်ဖက်ပြက်နေတာကြောင့်အိုက်သွန်အပြက်ကလေးလို့နာမည်ပေးထားပြီးမုတ်ဆိုးရည်ရဲ့အန်ဒီယန်နဲ့တားကောင်မလိုက်နိုင်တဲ့အတွက်ငတ်ပြီးတိမ်မှဆိုးရိမ်နေတဲ့အတွက်လဲထိုင်းတစ်တော်အာနာပိုင်တွေကလိုက်ရှာနေတာပါ။ ဒီကြားမကလေးကိုမေဇေးတနက်နဲ့ပြစ်ဖမ်းမှုစီစဉ်ထားပြီးတော့အစိုးရစောင့်ရှောက်ရေးဂေဟာမှာအစားအစာနဲ့အေးအေးဆေးဆေးနေနိုင်ဖို့လည်းစီစဉ်ထားပါတယ်။ဒီကြားမကလေးကိုအစာနဲ့မြှားပြီးဖမ်းမှုကလွယ်မယ်လို့ယုံကြည်တဲ့အကြောင်း Freelance တိရိစ္ဆာန်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်။
ပြည်ချင်းနိုင်ငံကိုင်ရိုမြို့တော်မှာလမ်းလေးဆောင်တွေအတွက်ဆောင်းရာသီမှာအနွေးတက်တဲ့ခိုးလုံရနေရာရရှိဖို့ကားတိုင်ရအဟောင်းတွေပြန်လည်ပြုပြင်ပြီးနေစရာအဖြစ်ဖန်တီးပေးထားပါတယ်။တဘာဝတာဝန်ကျင်ထိန်းသိမ်းတဲ့အမှုပညာရှင်တယောက်ဖြစ်တဲ့အီဘရာဟင်အဘော်ဂျန်ဒီဟာအခုလိုကားတိုင်ရကနေဖန်တီးထားတဲ့ကြောင်အိမ်လေးတွေပြုလုပ်ပြီးမြို့တော်ရဲ့အနေအားအနှံ့မှာလိုက်ချထားပေးပါတယ်။ရာသီဥတုပြောင်းလဲမှုတွေကြောင့်ပြည်ချင်းနိုင်ငံမှာနှင်းတွေကျသလိုမိုးတွေကြီးတာကြောင့်လမ်းမေးတိရစ္ဆာန်လေးတွေအတွက်ခိုးလုံစရာနေရာဖန်တီးပေးနေရပါအပေါ်ဂျန်တီဟာအိမ်မွေးတိရစ္ဆာန်ပစ္စည်းတွေအွန်လိုင်းကနေရောင်းတဲ့ Petman Store ဆိုင်နဲ့ပူးပေါင်းပြီး Shell Tire ဆိုတဲ့ဒီလုပ်ငန်းကိုလုပ်ကိုင်နေပါတယ်သူကားတာယာကြောင်အိမ်လေးတွေမှာစောင်းကားကောင်နေလို့ရပြီးတော့အဲ့ဒီအထဲမှာအေးရန်ကိုကာကွယ်ဖို့တစ်သားနဲ့တခြားပစ္စည်းတွေကိုလည်းထည့်သွင်းချပါတယ်လှူဒန်းလိုတဲ့သူတွေဒီကားတာယာကြောင်အိမ်ကိုဝယ်လိုတဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ငန်းအင်တာနက်စာမျက်နှာကတဆင့်ဆက်သွယ်ဝယ်ယူပြီးလူရန်နိုင်ကြပါလေရှင
်အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကတိုရှေဆိုင်တဆိုင်ကတော့ဆယ်ပေလောက်ရှိတဲ့တိုရှေကိုမိနစ်40အတွင်းစားနိုင်တဲ့သူကိုအမေရိကန်ဒေါ်လာ950နီးပါးနဲ့ညီမျှတဲ့ရူပီး8,100ချိမြင့်မယ်လို့ကြေညာထားပါတယ်ရှာတီစကာစားတောက်ဆိုင်ပိုင်ရှင်ဆဟာကူမာကသူ့ဆိုင်လူလာများအောင်အခုလိုစိန်ခေါ်တဲ့အစီအစဉ်ကိုစတင်လိုက်တာပါလူပေါင်း25ယောက်လောက်လာပြိုင်ပြီးသွားပေမဲ့လည်းတယောက်မှမနိုင်သေးဘူးလို့ဆိုင်ပိုင်ရှင်ဖြစ်သူကူမကပြောပါတယ်သူ့ဆိုင်ကတိုးရှိတစ်ချက်ဟာအမေရိကန်20ဒေါ်လာနဲ့ညီမျှတဲ့ရူပီး6500လောက်ကျသင့်ပါတယ်မနက်စာအတွက်ပဲဖြစ်ဖြစ်ညစာအတွက်ပဲဖြစ်ဖြစ်ဟင်းဒီဟင်းရွက်အနှစ်ရည်နဲ့တိုးစားကြတဲ့အိန္ဒိယတောင်ပိုင်းအစားအစာတိုးရှိဟာအိန္ဒိယမှာလူကြိုက်များတဲ့အစာတစ်မျိုးဖြစ်ပါတယ်ခင်ဗျာ
ကဘာတလောကထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့တနင်္လာနေ့ည VO ရဲ့အစီအစဉ်လေးတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ် VO ရဲ့ website လိပ်စာကတော့ burmese@burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာထင်ရှားလာနေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေနေတည်ထောင်ခံရမှုအတွက်အမေရိကန်ကထားရှိတဲ့ဂရီတိုင်းလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္လာနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုဗုဒ္ဓဟူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာတင်းမာမှုတွေတိုးလာနေချိန်မှာပဲယူကရိန်းကိုချုပ်ကန့်ထားမှုတွေဖြေလျှော့ပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမန်သမ္မတဖရန့်ခ်ဝေါ်တာစတိုင်မီယာကတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။ဥရောပအရှေ့ပိုင်းမှာစီးပွားရေးပဋိပက္ခဖြစ်နေအန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီအတွက်ရုရှားကတာဝန်ယူရမှာဖြစ်ကြောင်းသမ္မတစတိုင်မီယာကပြောပါတယ်။ယူကရိန်းနိုင်ငံဝန်ကျင်မှာရောယူကရိန်းနိုင်ငံတွေကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာပါရုရှားဘက်ကတိုက်အားအလုံးရင်တိုးမြှင့်ချထားနေတာနဲ့ပတ်သက်ပြီးရုရှားနဲ့ရောဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက် OSCE အဖွဲ့ဝင်တွေနဲ့ပါ48နာရီအတွင်းတွေ့ဆုံဆွေးနွေးခြင်းနဲ့လို့ယူကရိန်းကတနင်္ဂနွေနေ့မှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသွားကြတဲ့ရွန်ဂျာဒုက္ခသည်တွေဘေးကင်းပြီးကုန်တိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်ရေးကိုဗြိတိန်ကလူလာကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိရှ်အသံမကြီးရောဘတ်ချက်တတန်ဒက်ဆန်ကပြောကြားလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်ခင်ဗျာအသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Ivanov တို့ဖြစ်ကြပါတယ်VOA ရဲ့တင်လာနေမယ့်ခင်အစီအစဉ်တွေကိုလှိုင်းလိုမီတာ32 49နဲ့လှိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲကောင်းတဲ့ Valentine နေ့မှာ တော့ကကင်ဝေးပြီးတော့ BNDA ကင်ဝေးနိုင်ကြပါသည် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.